တနင်္ဂနွေအတိုင်းအတာနဲ့ပြည်ထောင်စုရွေးကော်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲဆန္ဒရှင်စီရင်တွေမှာရက်ွက်လမ်းအလိုက်မိမိတို့ရဲ့မိသားစုဝင်မဟုတ်သူများမိမိမသိတဲ့ဒဇိန်းနာမည်တွေပါဝင်နေရင်သက်ဆိုင်ရာရက်ွက်မြို့နယ်ရွေးကော်ပွဲကော်မရှင်အဖွဲ့ခွဲရုံးတွေကိုအမြန်ဆုံးအကြောင်းကြားပြီးပယ်ဖျက်ခိုင်းပါလို့အတိုက်ခံ NLD ပါတီကပြည်သူတွေကိုနှိုးဆော်လိုက်ပါတယ်။ဒါအပြင်ရွေးကော်ပွဲကျင်းပဖို့ရက်နီးလာချိန်မှာပဲမဲဆန္ဒရှင်ပြည်သူတွေမဲပေးမှုနီးစနစ်မှန်ကန်အောင်မဲပေးနိုင်ရေးဝိုင်းဝန်းကြိုးပမ်းပေးကြဖို့ကိုလည်း88မျိုးဆက်ចောင်းသားတွေကတိုက်တွန်းပါတယ်။အသေးစိတ်ကိုတော့မတ်ဆုမွန်ကတင်ပြပါမယ်ခင်ဗျာ
။ဟုတ်ပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာတနင်္ဂနွေလုံးအတိုင်းအတာနဲ့အထွေထွေရွေးကောက်ပွဲတွေကျင်းပမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်ကြေညာထားတာပါ။2015ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီတွေတတိပုဂ္ဂလတွေကလည်းစက်တင်ဘာလ10ရက်နေ့ကနေစလို့ရွေးကောက်ပွဲအောင်နိုင်ရေးမဲဆွယ်စီရင်ရေးဆင်နေကြခြင်းလည်းဖြစ်ပါတယ်။ရွေးကောက်ပွဲဝင်မဲ့လွှတ်တော်ကိုယ်စားလှယ်လောင်းနေဘက်ကမဲဆွယ်စီရင်ရေးဆင်နေခြင်းနဲ့တပြိုင်တည်းပြည်သူတွေမဲစည်ရင်သွားကြည့်ကြဖို့မဲစည်ရင်နေစစ်ဆေးကြဖို့မဲပေးနည်းစနစ်မှန်ကန်စွာပေးနိုင်ကြဖို့စတဲ့ရွေးကောက်ပွဲပညာပေးမှုတွေကိုလည်းလှုပ်ဆောင်နေကြတာဖြစ်ပါတယ်။ဒီလိုအခြေအနေမှာလွှတ်တော်ကိုယ်စားလှယ်လောင်းအရေးအတွက်1100ကျော်နဲ့အများဆုံးဝင်ရောက်ရှင်ပြိုင်မှာဖြစ်မဲ့အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကနေနိုင်ငံသားတွေမဲပေးခွင့်မဆုံးရှုံးစေရေးမဲစည်ရေးစီစစ်မှုတွေကိုအင်တိုင်းအားတိုင်းလှုပ်ဆောင်နေတာဖြစ်ပါတယ်။ရက်ွက်ကြေးရွာမြို့နယ်တွေထဲမှာဒုတိယအကြိမ်ထုတ်ပြန်ထားတဲ့မဲစည်ရေးနေတဲ့မိမိတို့ရဲ့မိသားစုဝင်မဟုတ်တဲ့သူတွေရဲ့နာမည်တွေရက်ွက်လမ်းနေထဲမှာမိမိတို့မသိတဲ့ဒဇိန်းတွေရဲ့နာမည်တွေအများပြားပါဝင်နေတာကိုစစ်စစ်တွေ့ရှိရတဲ့အတွက်သက်ဆိုင်ရာဒေသခံရက်ွက်ကျေးရွာမြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးတွေကိုအမြန်ဆုံးအကြောင်းကြားတင်ပြပေးဖို့ကိုအဖွဲ့ချုပ်ဘက်ကပြည်သူတွေကိုနှိုးဆော်နေပါတယ်။ရွေးကောက်ပွဲမဲမတမာမှုမဖြစ်စေရေးမဲဆန္ဒရှင်ပြည်သူတွေဘက်ကတာဝန်တရအနေနဲ့ပူးပေါင်းပါဝင်ပေးကြဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ရဲ့မဲစေးစစ်စစ်ရေးတာဝန်ခံကိုစာနီထိန်ဝင်းကအခုလိုပြောပါတယ်
။ဒီမဲဆွေနဲ့ကာလမှာကျွန်တော်မဲဆွေစာပြီးဖြည့်တဲ့ခါမှာမဲဆွေမိသားစုကတော့မဟုတ်ချက်ကွက်လိုက်တော့အရှိတ်တယ်ဆိုရင်ကျွန်တော်ရွေးကောက်ပွဲဆိုင်ရာနေဦးရရဆိုရင်ကျွန်တော်တို့ကခေတ်ကော်မရှင်ကိုတွားပြီးတောင်းကြပါတယ်ခင်ဗျာခေတ်ဘက်ကနေပြီးကျွန်တော်တို့လည်းဒီဥရရပဲကျွန်တော်တို့ပြန်ပြီးပြန်လည်တင်ပြရပါခင်ဗျာကျွန်တော်ကညနေရွေးကောက်ပွဲကော်မရှင်ရဲ့အပြိမဲ့ကိုကြည့်ပြီးတော့ခေတ်ရွေးကောက်ပွဲကော်မရှင်ကိုကျွန်တော်တင်ပြပါခင်ဗျာနောက်ချက်နဲ့ကျွန်တော်တို့ဒီမဲရံဒီမှာဆက်နဲ့လက်ဆက်လာရှိရှင်းမှာတော့ထွက်ပြရပါတယ်ခင်ဗျာ
ရွေးကောက်ပွဲကျင်းပဖို့တလားလောက်ပဲကြံတော့တဲ့အချိန်မှာမဲဆန္ဒရှင်ပြည်သူတွေရွေးကောက်ပွဲမှာမဲပေးမှုစနစ်မှန်မှန်ကန်ကန်နဲ့မဲပေးနိုင်မှုအရေးနိုင်ငံရေးပါတီတွေနဲ့အရက်ဖက်အဖွဲ့အစည်းတွေဒီမိုကရေစီအင်အားစုတွေဘက်ကပြည်သူတွေနဲ့အတူပညာပေးဆောင်ရွက်ပေးဖို့ကိုလည်း88မျိုးဆက်ပွင့်လင်းလူအဖွဲ့အစည်းက88ကျောင်းသားကောင်းဆောင်တွေကနှိုးဆော်နေပါတယ်။တိုင်းပြည်အပြောင်းလဲအတွက်အရေးပါလာတဲ့မဲဆန္ဒရှင်တွေရဲ့ဆန္ဒမဲတပြားမဆုံးရှုံးစေရေးမဲပေးနည်းစနစ်မှန်မှန်ကန်ကန်ပေးနိုင်မှုစနစ်တကျမဲစိတ်တုံးကိုထုနိုင်အောင်လေ့လာထားကြဖို့ကိုလည်းတိုက်တွန်းလိုပါတယ်လို့ရွေးကောက်ပွဲပညာပေးလုပ်ငန်းတွေဆောင်ရွက်နေတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုချင်မီကလည်းပြောပါတယ
်အခုကမဲစင်းမကြည့်တာရယ်နောက်ပြီးတော့မဲပေးနည်းမှာပြဿနာရှိနေတာရယ်အဲ့ဒါကိုတော့ဒီရွေးကောက်ပွဲဝင်မဲ့ပါတီတွေကရက်ဖက်လူ့ဖွဲ့ကြီးတွေကဒါဖြည့်ရောက်လုပ်ပေးဖို့လိုအပ်နေမှာနောက်တော့မဲသုံးခုမယ်ဆိုရင်တော့မှအဲ့ဒီမင်းများသွားရင်တော့မှပြဿနာရှိရယ်တစ်ခါကမင်းပေးလိုက်တဲ့မင်းများသွားရင်မှမင်းပြားသွားနိုင်တယ်အဲ့ဒီပြဿနာရှိနေရှိနေတဲ့မဲတုံးထုတဲ့စနေဟိုဘက်ကမဲကိုဟလာမင်းနဲ့ဖြည့်ပြီးလိုက်တဲ့အချိန်မှာဘလောက်အများလဲနည်းလဲဆိုတာကိုစစ်ဆေးနိုင်ခွင့်ပေါ့အဲ့ဒါမျိုးကြီးအစားဒါပြည်သူ့ကိုကျွန်တော်တို့ဒါကိုတက် education မှာဟိုဖြည့်ရောက်လို့ရလိမ့်မယ်ပြောရင်တိပယ်ဒါကဟိုအထူးဖြင့်ပေါ့ဟို network ကျပြန့်တဲ့ဟလာဖုန်းညာများတဲ့ mobile service ဖွဲ့ချုပ်လို့မျိုးပေါ့ဒါကဒီ product education ကိုလုပ်ရင်းနဲ့ message ရုံမျိုးကိုလုပ်သွားနိုင်တော့ပိုကောင်းမယ်လို့ကျွန်တော်တို့ယူမယ်အကောင်ဆုံးကတော့ခုနကျွန်တော်ပြောလိုပဲကျွန်တော်တို့ပါဒါလုပ်ကြမယ်တောင်းအောင်ရှိနေတယ်အဲ့ဒါကျွန်တော်ရှိရှိလုပ်ကြတယ်ရောနောက်ပြီးတော့ဒီနိုင်ငံပါတီအဖွဲ့ကြီးတွေရောနောက်ရက်ဖက်လူ့အဖွဲ့ကြီးရောဖြစ်နိုင်ရလို့ရှိရင်တင်းချက်ချင်းပေါ့လူကြောက်ချင်းစီကိုပညာပေးတဲ့ကိစ္စမျိုးအဲ့လိုမျိုးကိုလုပ်ဖို့ကောင်းတယ်လို့ကျွန်တော်ထင်တယ်အဲ့ရမဲတုံထုတဲ့ပုံစံကစလို့ပေါ့နော်ပြောဖို့လိုတယ်
တဘာဝဘေးအနေနဲ့ရေဘေးတင့်ဒေသတွေဖြစ်တဲ့တိုင်းနယ်ပြည်နယ်တွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲစည်ရင်ထုတ်ပြန်ကြေညာမှုကိုတိုးမြင့်ကြေညာထားပေးတဲ့အထက်မကွေးတိုင်းစေတုတ္တရာမြို့နယ်မန္တလေးတိုင်းမြင်းကြံမြို့နယ်အေရဝတီတိုင်းဟင်္သာရမြို့နယ်ဇလုံမြို့နယ်မြေအောင်မြို့နယ်တွေအတွက်ဒီကနေ့အောက်တိုဘာလ၄ရက်နေ့အထိမဲစည်ရင်ကိုနောက်ဆုံးထားထုတ်ပြန်ပေးခဲ့တာပါပြင်ဆင်ဖြည့်ဆွတ်ပယ်ဖျက်လိုတဲ့သူတွေအနေနဲ့သက်ဆိုင်ရာရက်ွက်မြို့နယ်ကြေးရွာရွေးကောက်ပွဲကော်မရှင်ရုံးတွေကိုအကြောင်းကြားရမှာဖြစ်ပါတယ် Dabin, Beyond Zoo, you got where Commission Baga, Shubian do it to a messy impons and Tongaji Pierce at Dimbia Quingo. Octobala say an eighty Quimbutara Pillow. Now, so I say, Mayo Majina, Gamme, Messy, Mapawina, Ye, Bongs and Pibeza Bogule, a Daikan Badi, and LDA, Boho, Messy, Sizzi, Puega, Jinja, Topia, Nozo Tavarishin.